မြေဆုံဤကရာစီမံကိန်းဟာမြန်မာနိုင်ငံသားတွေရဲ့ကောင်းကျိုးထက်ဆိုးကျိုးကိုပိုများစေမှာဖြစ်တာကြောင့်ဒီစီမံကိန်းကိုလုံးဝရပ်ဆိုင်းသင့်တယ်လို့ပြည်ပရောက်ကချင်တိုင်းသားခေါင်းဆောင်တွေကအစိုးရကိုထပ်မံသတိပေးတိုက်တွန်းလိုက်ပါတယ်။မြေဆုံစီမံကိန်းနဲ့ပတ်သက်လို့အမြင်ကျယ်ကျယ်နဲ့စဉ်းစားကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောဆိုခဲ့ပြီးနောက်တုံ့ပြန်လိုက်ကြတာပါ။ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကမတ်လ14ရက်နေ့ပြည်မျိုးကလူလူနဲ့တွေ့ဆုံပွဲမှာမြေဆုံစီမံကိန်းနဲ့ပတ်သက်လို့ပြည်သူတွေအမြင်ကျယ်ကျယ်နဲ့အဖက်ဖက်ကစဉ်းစားစေလိုကြောင်းပြောဆိုသွားတာပါ။အဲ့ဒီနောက်ပိုင်းမြေဆုံစီမံကိန်းကိုအပီးတိုင်ဖျက်သိမ်းပေးဖို့လူမှုအခြေပြုအဖွဲ့အစည်းတွေကပြီးခဲ့တဲ့တနင်္လာနေ့ရန်ကုန်မြို့မှာတကြော့ပြန်ဆန္ဒပြတောင်းဆိုမှုတွေပြုလုပ်ခဲ့ပြီးမြေဆုံစီမံကိန်းနဲ့ပတ်သက်လို့အစိုးရကပြည်သူတွေကိုအတိပေးချပြပြီးမှလှုပ်ဆောင်သင့်တယ်လို့တောင်းဆိုခဲ့ကြပါတယ်။အလားတူကချင်ပြည်နယ်မြကြီးနားမြို့အခြေစိုက်မြန်မာနိုင်ငံကချင်လူမျိုးရိုးရာယဉ်ကျေးမှုအသင်းကလည်းမြေဆုံစီမံကိန်းကိုကန့်ကွက်ကြောင်းအချက်၉ချက်ပါတဲ့သဘောထားကိုမတ်လ28ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။တကယ်တော့တရုတ်နိုင်ငံကလှုပ်ခွင့်ရခြင်းနဲ့မြေဆုံစီမံကိန်းဟာနိုင်ငံတော်ရဲ့လုံခြုံရေးကိုချိန်ချောက်လာမယ့်အနေအထားရှိနိုင်တယ်လို့အမေရိကန်နိုင်ငံဝါရှင်တန် DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးကွန်ဆန်ကပြောပါတယ်
။မဟာဗျူဟာကျတဲ့မြစ်တွေမဟာဗျူဟာကျတဲ့ကန္ဓာတွေမှာပေါ့နော်။နိုင်ငံသားနေပြီးတော့ကိုယ့်ရဲ့နိုင်ငံရဲ့အထုတ်ချအာဏာကိုထိပါနိုင်တဲ့တဘာဝအရင်းမြစ်တွေကိုကင်တွယ်နိုင်မှုထိပါဖို့အခွင့်အရေးပြည်ပနိုင်ငံကြီးတနိုင်ငံကိုပေးထားတာဆိုတာအင်မတန်ကြောက်ရတဲ့အလုပ်တစ်ခုပါတကယ်စဉ်းစားတဲ့နိုင်ငံကောင်းဆောင်ဆိုရင်တရားမလုပ်သင့်ဘူးဆိုတာကိုယ်ထက်ဖြတ်သိမ်းမှာပဲဖြစ်ပါတယ်ကိုယ့်ရဲ့တခြားနိုင်ငံအင်ဂျင်နိုင်ငံတွေရောကြည့်ပါဒီရီလင်္ကာလည်းမျိုးဖြစ်ချင်သလားပေါ့နော်ဒီရီလင်္ကာထိတ်ကန်ဆောက်တဲ့ကိစ္စအခု99နှစ်ရှုံးသွားပြီတရုတ်နဲ့ပတ်သက်ပြီးမှဒီနေ့မြုံနယ်နဲ့ပတ်သက်မှငွေချေးထားတခြားနိုင်ငံတွေမှာရောဒီလိုဖြစ်ခဲ့တာရှိပါတယ်
။မြေဆုံစီမံကိန်းလုပ်ခွင့်ရဖို့ဂျိုးပန်းတဲ့အနေနဲ့မြန်မာပြည်ဆိုင်ရာတရုတ်တံအမတ်ကြီးကကချင်ပြည်နယ်ကိုတွားရောက်ခဲ့ပြီးပြီးခဲ့တဲ့ဇန်နဝါရီ23ရက်နေ့ကထုတ်ပြန်တဲ့စာထဲမှာတော့မြေဆုံစီမံကိန်းကိုကချင်ပြည်သူတွေကကန့်ကွက်ခြင်းမရှိဘူးဆိုတဲ့သဘောမျိုးဖော်ပြခဲ့ပြီးနောက်မှာကန့်ကွက်မှုတွေပြန်ပေါ်လာတာဖြစ်ပါတယ်။ကချင်ပြည်သူတွေကမြေဆုံကိစ္စကိုလုံးဝလက်မခံဘူးလို့မကြသည်မီကကချင်ဒေသကိုတွားရောက်ခဲ့တဲ့ကနေဒါရောက်ကချင်တိုင်းသားများအစည်းအရုံးဥက္ကဋ္ဌဂျွန်လာဆမ်ကပြောပါတယ
်ဒေသခံပြည်သူအားလုံးကကန့်ကွက်နေတာပါစားလုပ်ကလေးကနေပြီးတော့ဒီဟာကိုသဘောမတူတဲ့ကြောင်းချင်သားမြင်သားကန့်ကွက်နေတဲ့ကိစ္စပါဒီဟာကိုတရုတ်တာမတ်ဒီလာတဲ့အချိန်မှာဒီဒေသခံပြည်သူတွေကသဘောတူပါတယ်ဆိုတဲ့ဥစ္စာတော့ဘယ်လိုမှမဖြစ်နိုင်တဲ့ကိစ္စလို့ကျွန်တော်မြင်ပါတယ်
မြစ်ဆုံပေါ်ရတဲ့စနစ်မှန်ကိန်းနဲ့ပတ်သက်ပြီးတော့အပြည့်ပိုင်းဖြတ်သိမ်းဖို့တင့်တယ်လို့ကျွန်တော်မြင်ပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဒီမြစ်ဆုံစီမံကိန်းကဒီကျွမ်းကျင်ပညာရှင်တွေသူတွေတနာပြုထားတာအများကြီးရှိတယ်။အလျေရှိတယ်ဆိုပြီးမှအကုန်လုံးကအားလုံးကကန့်ကွက်နေတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒီမြစ်ဆုံကိုအပြည့်ပိုင်းဖြတ်သိမ်းတင့်တယ်လို့ကျွန်တော်မြင်ပါတယ်။
မြေဆုံစီမံကိန်းကိုမလုပ်သင့်ကြောင်းကျွမ်းကျင်ပညာရှင်တွေကအချက်အလက်နဲ့ထောက်ပြသတိပေးထားသလိုရင်းကျင်းမှုအမွေအနှစ်ပျောက်ဆုံးမှာဇီဝမျိုးစိတ်တွေပျက်စီးပျောက်ကွယ်သွားနိုင်တာအီယာဝရီမီကျောင်းတစ်လျှောက်သဘာဝအနေထားပြောင်းလဲပျက်စီးသွားမှာစတဲ့အန္တရာယ်တွေကြောင့်ဒီစီမံကိန်းကိုမလုပ်သင့်ဘူးလို့လူမျိုးရေးအသင်းဖွဲ့တွေကဝေဖန်နေကြတာပါစေဆူရလက်ထက်မှာသဘောတူခဲ့တဲ့မြေဆုံစီမံကိန်းစာချုပ်နဲ့ပတ်သက်လို့အစိုးရအဆက်ဆက်ကပွင့်လင်းစွာချပြခဲ့ခြင်းမရှိပါဘူးဒါပေမဲ့မြေဆုံကထွက်လာမဲ့လျှက်စစ်ကိုတရုတ်နိုင်ငံက90ရာခိုင်နှုန်းရရှိမှာဖြစ်ပြီးမြန်မာနိုင်ငံကတော့10ရာခိုင်နှုန်းသာရမှာဖြစ်တယ်လို့အများကနားလည်ထားကြပါတယ်။မြေဆုံ10မှာလောင်မဲ့ရေပမာဏဟာကုဗမီတာသန်းပေါင်း3သိန်းကျော်ရှိမှာဖြစ်ပြီးမြေဆုံ10နဲ့တိမ်မဝေးတဲ့နေရာမှာအခုထိလှုပ်ရှားမှုရှိနေစေသခိုင်းငလျင်ပြည့်၍ကြောကြီးတစ်ခုရှိနေတာကြောင့်ဒီရေကာတာသာကျိုးပေါက်ခဲ့ရင်အသက်ပေါင်းများစွာဆုံးရှုံးနိုင်ကြောင်းဘူမိဗေဒသုတေသနစစ်တမ်းတချို့မှာဖော်ပြထားကြပါခင်ဗျာ